မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အထက်ဒုတိယအများဆုံးဖြစ်လာတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်ဖို့ကြိုးစားနေပေမယ့်စိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါမကြသေးခင်သတင်းပတ်တွေကဆလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရုတ်တရက်တိုးလာတဲ့အထက်မှာရခိုင်ပြည်နယ်ပြည်ရင်ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်လာပါတယ်။ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရန်ကုန်တိုင်းအတွင်းပိုးရိပ်လူနာတွေထဲမှာပြည်ပကပြန်လာသူတွေရှိသလိုတကြောပြန်ပြည်တွင်ကူးစက်မှုစတင်ရာစစ်တွေကိုတွားရောက်ခဲ့ပြီးတဲ့ခီးသွွားရာဆွေးရှိသူတွေအတီးပြူလူနာနဲ့ထိတွေ့ခဲ့လို့တဆင့်ကူးစက်ခံရသူတွေအပြင်ဘယ်ကနေကူးစက်ခံရမှန်းမသိတဲ့သူတွေပါတွေ့နေရတာပါ။ဒီလိုအခြေအနေမျိုးမှာအများပြည်သူသွားလာရေးလုပ်ငန်းတွေကလည်းတဆင့်ကူးစက်မှာကိုကာဝယ်ဖို့လိုနေတာကြောင့်နေစဉ်ခီးတဲ့တသိန်းဝန်းကျင်လောက်သုံးဆွဲနေတဲ့ YBS ရင်းနှီးတွေမှာကျူတင်ကာဝယ်ရေးညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ဖို့ကြိုးပမ်းနေပေမဲ့စိန်ခေါ်မှုတွေလည်းရှိနေတယ်လို့ရန်ကုန်တိုင်းဒေသကြီးတဲယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုအာဏာပိုင်အဖွဲ့ YRDA ရဲ့တွဲဖက်အတွင်းရေးမှူးဦးလှအောင်ကပြောပါတယ်
။ဟိုအားလုံးကိုလည်းကျွန်တော်တို့ဘက်ကအနှူးညွတ်မေတ္တာရခံနေတာက social distancing ကိစ္စပါ။ကြီးသွားလာမှုမှာမနေ့ပိုင်းရုံးစင်းချိန်ရုံးတဲ့ချိန်ကြက်တဲ့အတွက်ဒါလေးပေါ်မှာတော့ကျွန်တော်တို့လည်းနိုင်နေမြရင်ဒီကအကုန်ဟလာတချို့ဆိုရင်ကျွန်တော်တို့ဆဆချင်းလိလာတဲ့အနေနဲ့မျက်စိတွဲလွတ်တာတွေကျွန်တော်တို့လုပ်တယ်လုပ်တဲ့အခါကျအလဲကောင်မှသွားပြီးတော့ပိတ်နေပြီးတော့ရှေ့ရခီးတယ်တွေကဒီမှတ်တိုင်မှာလူတွေစုပြီးတော့အကြာကြီးစောင့်ရတဲ့အဖြစ်တွေဖြစ်တော့တစ်ဖက်မှာဟုတ်တယ်လူတွေနဲ့ဟိုတစ်ဖက်မှာသွားခိခိုက်ပြန်ရောအဲ့လူတွေဖြစ်တော့ဒီ social distancing အပိုင်းကိုတော့ဒါနိုင်တယ်မြရင်းဒီပေါ်မှာနေရာအကျယ်ဝန်းကြီးရှိရင်လိုက်နာပြီးတော့စီနင်းပေးကြပါလို့ကျွန်တော်လည်းမေတ္တာရခံပါတယ်။နောက်တစ်ချက်ကမတ်စတီအပြည့်မနေတတ်ခြင်းဖြင့်မိမိကိုယ်ကိုလည်းကာဝယ်ပြီးပါ။နောက်မိမိရဲ့ပတ်ဝန်းကျင်ကိုလည်းကာဝယ်ပြီးပါလို့ကျွန်တော်အနေနဲ့မေတ္တာရခံပြီးတော့ပန်ကြားလိုပါတယ်ဗျ
။ထတိုးလူနာတတရားထဲမှာရန်ကုန်တိုင်းအတွင်းကူးစက်ခံရသူပေါင်း58ဦးရှိနေတာပါ။အဲ့ဒီတည်းမှာဆက်ယုံလို့သားနဲ့အခြေခံလူရန်းစားအများဆုံးနေထိုင်ရာနိုင်သာယာမြို့နယ်က2ဦးလဲပါဝင်ပါတယ်။ရန်ကုန်မှာကူးစက်မှုတွေတိုးလာနေတာနဲ့အများကယောဂါနဲ့ပတ်သက်လို့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုအားလုံးလိုက်နာချဖို့လဲကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ COVID တိုက်ဖျက်ရာမှာစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ပေးနေတဲ့ဒေါက်တာနိုင်မင်းထွတ်ကတော့ယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာဖို့သတိပေးနေပါတယ်။
ကျွန်တော်အနေနဲ့နိုင်သာယာမှာနေတဲ့သူတယောက်အနေနဲ့ရောဆရာဝန်တယောက်အနေနဲ့ရောသိမှုတာကတော့ဒီတိုင်းလာရကကျွန်တော်အောက်မြန်မာပြည်ရဲ့ဘုံဝင်ထွက်နေရာပဲပေါ့နော်အရာဝီအဲဒီဆိုနေဘုံဝင်ထွက်နေရာဖြစ်တယ်လို့ကြောင့်လို့ဒီနေရာကိုပို့ပြီးတော့ view site စီတင်တယ်နောက်ပြီးတော့တီတူတွေအားလုံးကလည်းပူပေါင်းပါဝင်စီတင်တယ်ဘယ်လိုပူပေါင်းပါဝင်စီတင်လဲဆိုတော့ကိုယ့်ရဲ့ဆွေမျိုးပဲဖြစ်ဖြစ်တကယ်ကြီးမဖြစ်ဖြစ်မဖြစ်တော့ပါမှုလေးဆိုပြီးတော့ဟိုအိမ်မှာလက်ခံထားတာတိခံထားတာမျိုးမဟုတ်ခဲ့နဲ့အဲဘေးကနေပဲလာလာတက်ဆိုင်ရာအုပ်ချုပ်ရေးဘူးတက်ဆိုင်ရာဒေသန္တရစီကံတက်ဆိုင်ရာဆရာဝန်တွေကိုအကြောင်းကြားပြီးတော့ပါတဲ့ဝင်စီခြင်းနဲ့ဘာလို့လဲဆိုတော့ကျွန်တော်တို့မျက်စိနဲ့မြင်ရတာမဟုတ်ဘူးလေရနေတဲ့ဆင်ကူးဆက်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဟိုဘယ်သူမှဘယ်သူတွေကိုကူးဆက်ခံရနိုင်လဲဆိုလူတိုင်းကကူးဆက်ခံရနိုင်တယ်။ဒါကြောင့်မလို့လူတိုင်းကအကုန်လုံးပူးပေါင်းပါဝင်ဆောင်ပြန်ပါလေ။ဟုတ
်။အင်္ဂါနေ့မနက်ပိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်တက်ခွဲအတည်ပြုလူနာ889ဦးရှိနေပြီးအများစုကတော့ရခိုင်ပြည်နယ်မှာပါ။ပြည်ရွေးကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြန်မထွက်ဖို့နဲ့ခီးသွွာလာမှုတွေကိုလည်းကန့်သတ်ထားပါတယ်ရှင်။ချစ်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။